ဘေးနိုင်ငံဒီကပ်ဘေးကြောင့်အိန္ဒိယနိုင်ငံတွေကရွှေပြောင်းအလုသမားတွေကိုကန့်သက်ထားတဲ့ထိုင်းနိုင်ငံမှာကပ်ဘေးဆိုင်ရာကန့်သက်ချက်တွေပြန်လည်ဖြေလျော့လာနေတာနဲ့အမျှမြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံကရွှေပြောင်းအလုသမား36,000ကျော်ထပ်တိုးပြီးတော့လက်ခံမှုရှိတဲ့အကြောင်းထိုင်းဆိုရအလုတ်ကိုင်းရှာဖွေဌာနကပြောလိုက်ပါတယ်။အခုအစ်စ်လက်ခံမဲ့အထဲမှာတော့မြန်မာနိုင်ငံကရွှေပြောင်းအလုသမားအများစုဖြစ်ပါတယ်။မြန်မာအလုသမားက13,800ကျော်၊ကမ္ဘောဒီးယားက38,000ကျော်နဲ့လာအိုနိုင်ငံက11,000ကျော်ကိုလက်ခံသွားဖို့အဲ့ဒီနိုင်ငံတွေနဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးပြီးဖြစ်ကြောင်းထိုင်းလုတ်ကိုင်းရှာဖွေရေးဌာနညွှန်ကြားရေးမှူးချုပ်ချိုတီကာစတင်ကဒီကနေ့ပြောဆိုလိုက်ပါတယ်။ COVID-19 ကပ်ဘေးကာလအတွင်းမှာနေရက်ကိုမပြန်ပဲထိုင်းနိုင်ငံထဲမှာပဲဆက်ပြီးတော့နေခဲ့တဲ့ရွှေပြောင်းလူသမား2,000ကျော်ကိုလည်းအလုဗီဇာတက်တန်းတိုးခွင့်ပြုထားတယ်လို့သူကပြောပါတယ်။COVID-19 ကပ်ဘေးကြောင့်နှစ်နှစ်ကျော်ထိခိုက်ခဲ့ရတဲ့ထိုင်းစီးပွားရေးပြန်လည်နလန်ထူလာဖို့ကြိုးစားနေချိန်မှာအလုသမားလိုအပ်ချက်ကြီးမားလာတာကြောင့်အခုလိုအိန္ဒိယနိုင်ငံတွေကရွှေပြောင်းအလုသမားတွေကိုပြန်လက်ခံတာဖြစ်ပါတယ်။ဒီမတိုင်ခင်ကတော့ COVID-19 ကပ်ဘေးစိုးရိမ်ရတဲ့အတွက်တရားမဝင်နေဆက်ဖြတ်ကျော်ရွှေပြောင်းအလုသမားတွေဝင်ခွင့်ကိုတင်းတင်းကြပ်ကြပ်တားမြစ်ခဲ့တာပါ။ဒီလိုတားမြစ်ထားတဲ့ကြားကပဲမြန်မာအပါအဝင်နွမ်းပါတဲ့အိန္ဒိယနိုင်ငံတွေကထိုင်းနိုင်ငံထဲကိုဝင်ရောက်ဖို့ကြိုးစားသူကတောင်းနဲ့ချီရှိခဲ့ပြီးပြီးခဲ့တဲ့နှစ်ထဲမှာပဲဖမ်းဆီးခံရသူကအများအပြားရှိခဲ့ပါတယ်ရှင်။